Boston Marathon ဘုံဖောက်ခွဲမှုကိုလှုပ်ဆောင်တယ်လို့တန်တရာအရှိခံရသူဇော့ကာဆာနာရက်ဖာထိခိုက်ဒဏ်ရာရမှုကြောင့်ဆုံးရရတဲ့အနေအထားမှာရှိနေပြီးတော့ Boston မြို့ကအစည်းအရုံးမှာအဆောင်အချက်ထူးထူးထပ်ထပ်နဲ့ရှိနေပါတယ်။24နာရီကြာရဲကလိုက်ရှာပြီးတော့မှသူ့ကို Boston မြို့စင်ကြေဘုံရက်ွက်တစ်ခုမှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ဖမ်းဆီးမိတော့ကသွေးထွက်လွန်နေပြီဖြစ်တဲ့ဇော့ကာဆာနာရက်ကိုသူနဲ့သူ့ကိုဘာကြောင့်ဘုံခွဲရလဲဆိုတာကိုမေးခွန်းကိုပြန်ဖြေနိုင်တဲ့အနေအထားမှာမရှိဘူးလို့စုံစမ်းစစ်ဆေးရေးအရာရှိတွေကပြောပါတယ်။သူ့ကိုဘာမှုနဲ့တရားစွဲမလဲဆိုတာပြည်အောင်စုအစိုးရရှင်းနေတွေစဉ်းစားဆုံးဖြတ်နေကြဆဲဖြစ်ပါတယ်။သူ့ကိုတရားရုံးတည်ရင်လည်းပြည်အောင်စုအစိုးရကပြီးတဲ့တရားခံရှင်းနေကအကာအကွယ်ရှောက်လဲမယ်လို့ရှင်းနေရုံးကပြောပါတယ်။ဘုံခွဲသူနှစ်ဦးတည်းကတဦးကတည်ဆုံသွားပြီးတော့နောက်တဦးကလည်းဖမ်းမိထားပြီဆိုတော့ Boston ဒေသခံတွေလည်းတပတ်အတွင်းမှာပထမအဦးဆုံးအကြိမ်ဖြစ်နေစနေနေ့ကတော့စေချမ်းသာရှိသွားကြတာတွေ့ရပါတယ်ရှင်။